ခုရပိုင်းဟာအတာတကြံနဲ့နီးကပ်နေတဲ့အတွက်ပြီးခဲ့တဲ့ရက်ပိုင်းမှာလူငယ်တွေတကြံကိုဘလို့ပျော်ပျော်ရွှင်ရွှင်ဖြတ်သန်းခဲ့ကြလဲဆိုတာတွေ့လိုက်ရပါတယ်။အထူးသဖြင့်1988ခုနှစ်ကစပြီးစစ်အစိုးရဆက်ဆက်ပိတ်ပင်ခဲ့တဲ့တန်ကြပ်ထိုးတဲ့ရင်ကျိမှုကိုပြီးခဲ့တဲ့အစိုးရဟောင်းလက်ထက်မှာတော့အတော်အတန်ဖွင့်ပေးတာတွေ့ခဲ့ပေမဲ့တကြံတန်ကြပ်တွေကိုစင်စါဖြတ်စည်းစစ်တာတွေရှိခဲ့ပါတယ်။ဒါပေမဲ့အခုလဆန်းကမှတာဝန်ယူလာတဲ့ NLD အစိုးရတစ်အောက်မှာတော့တန်ကြပ်စာသားတွေကိုလွတ်လပ်ခွင့်ပေးလိုက်တာတွေ့ရပြီးကျောင်းသားလူငယ်တွေကလည်းတန်ကြပ်ထိုးဖျော်ဖြေပွဲတွေကိုအင်းနဲ့အားနဲ့ပါဝင်လာတာတွေ့ရပါတယ်။အဲ့ဒီအဖွဲ့တွေထဲမှာဘာကသကျောင်းသားတွေရဲ့ K2 အိုးဝေတန်ကြပ်အဖွဲ့နဲ့တကသကျောင်းသားတွေရဲ့ဒေါင်းလို့မျိုးဆက်ဆိုတဲ့အဖွဲ့နှစ်ဖွဲ့ကလည်းတကြံတတွင်းလုံးမမောတန်းလှဲ့လေဖျော်ဖြေခဲ့တာတွေ့လိုက်ရပါတယ်။ဒီတစ်ပတ်လူငယ်တန်လူငယ်အကြံကဏ္ဍအတွက်ဒေါင်းလို့မျိုးဆက်တန်ကြပ်အဖွဲ့ကိုဦးဆောင်ခဲ့တဲ့ကိုစရာလွင်တဲ့စကားပြောပြတော့သူတို့ဟာတကြံမတန်ခင်ရက်ကမှထောင်ကနေလွတ်လာတဲ့အတွက်ဒီတန်ကြပ်တွေကိုအင်းစိန်ထောင်ထဲမှာရေးဆက်ခဲ့တာလို့ပြောပြပါဗျ။အ
ဓိကတော့ကျွန်တော်လေ့ရတာတင်းစားလာပြီ။နောက်ပြီးတော့ဒီနှစ်ကတော့ကျွန်တော်နဲ့အတူကိုမင်းတူကျော်နဲ့ကိုဖို့ရေးခဲ့တာ။ဒီနှစ်မှာတောင်းတဲ့တန်ကြပ်တွေအားလုံးကကျွန်တော်တို့အချင်းတောင်ထဲမှာရေးခဲ့တာ။ဒီနှစ်တောင်းမှာပဲကျွန်တော်ရေးခဲ့တဲ့တန်ကြပ်တွေ။ကျွန်တော်တို့တောင်းထဲရောက်နေတဲ့ပြည်ညာလိုပေါင်ဝင်ရမယ်ကျွန်တော်လုံးဝမပြောနေတာဘူးလေ။အဲ့ဒီအချိန်မှာကျွန်တော်ပေါင်ဝင်ရတာ။အဲ့ဒီအတွက်ဒီတန်ကြပ်ကိုကျွန်တော်အဓိကထားပြီးလုပ်နေတယ်ဆိုပြီးတောင်းထဲရောက်သွားတဲ့အချိန်အပြင်မှာရှိနေတယ်ကျွန်တော်ရဲပေါ်ပြီးဟာတန်ကြပ်ကိုအမြဲတော်ကြီးချိုးရရုံးနေပြီလို့ခါ
သူတို့တန်ကြပ်ထဲမှာအဓိကထောက်ပြထားတဲ့အချက်6ချက်ရှိတယ်လို့ကိုစရာလွင်ကပြောပြပါတယ
်။6ခုခင်ဗျာ6ခုဆိုတာအရာကိုကျွန်တော်တို့ပြောရပစ္စုံယူဒီကရာကြီးဆောက်မဲ့ကိစ္စဘူးမလို့လားကျွန်တော်နိုင်ငံသားတွေအားလုံးကျွန်တော်လည်းမလို့လားဘူး။အဲ့ဒါကြောင့်ပစ္စုံကဒီနိုင်ငံတို့ကဘယ်လောက်ကြီးရေးပါတယ်ပြောပစ္စုံရဲ့အလားတရားကိုကျွန်တော်ပေါ်ပြီးပစ္စုံရဲ့ဂုဏ်ပုဒ်တွေချုပ်ကြည့်ပြီးတော့ဒီကရာလောက်တော့မကြိုက်ဘူးကျွန်တော်တို့ကပြောတယ်။နောက်တော်လိုင်းနေကိုတက်မလို့အမြင်နဲ့မှပြောင်းရတဲ့ကိစ္စကိုကျွန်တော်ပြောတယ်။တော်လိုင်းနေဆိုတာကကျွန်တော်ပြည်သူတရလုံးကထက်တဲ့ဂျပန်ကိုစီးစုံနဲ့အကုန်တိုက်ခဲ့တာလူလူတန်းသားအတော်အသီးသီးပါတယ်ပါတီပေါင်းပါတယ်ဒီမျိုးပေါင်းပါတယ်အဲ့ဒီအရာတွေစုပေါင်းတိုက်ခဲ့တဲ့အောင်ပွဲအဲ့ဒီအရာကိုတော်လိုင်းနေကိုတက်မလို့နေလို့ပြောင်းလာတော့ကျွန်တော်မလိုတော့တက်မလို့နေကိုမရှိသေးတဲ့မဟုတ်ဘူးတက်မလို့နေကိုကျွန်တော်တက်မလို့နေကိုတက်မကအော်တော်လိုင်းနေလို့တက်မကအဲ့ဒါကိုထောက်ပြရတယ်နောက်ပြီးတော့တော်တယ်မှာတက်မတော်25ရက်တိုင်းလို့ရှိနေကြတော့ကျွန်တော်စီးစစ်ကြတာပြောတယ်နောက်ပြီးတော့ကျွန်တော်ငင်းငင်းကိစ္စပြောတယ်အဲ့ဒါတွေတော့ကျွန်တော်ထောက်ပြတာပေါ့အပြီးတော့ကျွန်တော်ចောင်းသားတွေအဆက်ခဲတွေကိုကျွန်တော်ပြောတာရှိပါတယ်ကျွန်တော်ចောင်းသားတွေကျွန်တော်ဖိမောက်ခဲ့တဲ့ကိစ္စပဲကျွန်တော်ပညာရေးအမှားရင်းနေမှုတွေကျွန်တော်ပြောတယ်ပြီးတော့ကိလူဆိုးရွားကိုကျွန်တော်ကျူစုတဲ့တန်ဆက်ပါတယ်ပေါ့နောက်ပြီးတော့ဒီကိလူဆိုးရွားကိုဖြစ်ပေါ်လာအောင်လုပ်ပေးခဲ့တဲ့ပြည်သူတွေကိုကျူစုတဲ့တန်ဆက်တစ်ခုပါတယ်
ဆူအပြောင်းလဲဆိုတာကိုတန်ကြပ်ထိုးဖျော်ဖြေမှုလွတ်လပ်ခွင့်ရလာတာနဲ့လည်းတိုင်းတာနိုင်မှာဖြစ်သလိုအရင်အဆူအလက်ထက်မှာအမိတ်နာခံမှုအောက်ကြောက်ခဲ့ရတဲ့ရဲဝန်ထမ်းတွေလည်းတကြံတွင်းမှာတော့ပြောင်းလဲလာတာတွေ့ရတယ်လို့ကိုစရာလွင်ကဆိုပါတယ်
။တန်ကြပ်ထွက်တဲ့အပေါ်မှာပြောင်းလဲတစ်ခုကိုပြောမယ်ဆိုရင်မနစ်ကတော့ကျွန်တော်တို့ထွက်တဲ့တန်ကြပ်ကစင်စာပဲအရာတစ်ခုရှိနေတယ်။ထပ်ပြီးတော့ဒီတန်ကြပ်တွေကိုအဆိုးရအပိတ်ဖို့နေနေကြတာပေါ့။ချောက်လန့်တဲ့ပုံစံနဲ့ကျွန်တော်တို့အသက်သက်ခံထားရပဲပေါ့။တော့ဒီကနေ့အချိန်လေးဟာအစိုးရပြောင်းလဲဖြစ်သွားတယ်အဲ့ဒီအတွက်မနစ်ကပုံစံလုံးဝကွဲပြားသွားတယ်တော့ဒီနေ့မှာဘာလို့မနစ်ကလည်းမကြည့်လဲလို့ကျွန်တော်ထေတာခွဲချမ်းကြည့်လိုက်မယ်ဆိုလို့ရှိရင်ကျွန်တော်အစိုးရရဲ့တကယ်မိန့်မတ်ချက်ကြီးတွေကိုကျွန်တော်တက်ကြတယ်ချော်ပေးခွင့်ရတယ်ပေါ့ဗျာပထမဆုံးဘကိုးတိုင်းဘကိုးမန္တပြီးတော့ရန်ကုန်တိုင်းဘကိုးမန္တဒါတွေမှာကျွန်တော်ပြည်ပြည်ကြကြကျွန်တော်ချော်ပေးခွင့်ရတယ်အဲ့တော့ဒါတွေကဒီအစိုးရပြောင်းလဲကြောင့်ဖြစ်လာတဲ့အတီးခွန်းလိုပဲကျွန်တော်ယူဆတယ်နောက်ပြီးတော့ရဲတပ်ဖွဲ့လိုအဖွဲ့အစည်းမျိုးပေါ့ဒါရဲတပ်ဆိုတာပြည်ထောင်လောက်ခံဖြစ်တယ်နောက်ပြီးတော့ရဲတပ်ဖွဲ့ဆိုတာပြီးခဲ့တဲ့ရပ်ပိုင်းအတွင်းမှာနေကျွန်တော်တို့ဖမ်းခဲ့တဲ့အဖွဲ့အစည်းဖြစ်တယ်နောက်ပြီးတော့ကျောင်းသားနဲ့ရဲဆိုတာကပြီးခဲ့တဲ့အစိုးရလက်ထက်မှာဖမ်းဆီးသူနဲ့ဖမ်းဆီးခံအဲ့တော့အဲ့ဒီလိုအခြေအနေမျိုးကနေဒီဘက်အစိုးရတစ်ကိုအပြောင်းနဲ့အစကလေးပဲရှိသေးတယ်ရဲတပ်ဖွဲ့တွေရဲ့လှုပ်ရှားမှုနဲ့ကျွန်တော်တို့တောင်ပို့ခဲ့တာလုံးဝပြောင်းလဲရတယ်ဒါတကယ်တမ်းမှာကျွန်တော်မြင်ရတော့ဘူးနော်တခြားအပိုင်းမှာလည်းကျွန်တော်ပြောတာမဟုတ်ဘူးအဲ့တော့ဘာလို့မြင်တာတင်တာလဲဆိုအဲ့ဒီကျွန်တော်တို့မင်္ဂလာတောင်ညရဲစခန်းမှာကျွန်တော်တို့သွားပြီးဖြောပေးရတာဒါတကယ်ပြည်သူ့အမြင်မှာတကယ်ကိုထိထိမိမိရှိလာတယ်ဗျ။အဲ့တော့ဒီလိုရဲတဲ့ဘွဲ့ကျွန်တော်တန်ချက်ကိုသူ့ချင်မလားပြောပေးပါဆိုတဲ့အရာကြီးကဒါကြီးကတကယ်ကိုသိလို့စားဖို့ရပုံစံကြီးအရင်နေ့တွေတော့ဆိုလို့ရှိရင်ဗျာရဲမပြောနဲ့အစိုးရနဲ့ဆက်နွယ်တဲ့လူတွေကောင်မှဒီတန်ချက်ဆိုတဲ့အရာကိုကြောက်လန့်နေရတဲ့အချိန်နေဒီကနေ့အချိန်နေရလုံးဝအတိုင်းနဲ့မတူခေါင်းနဲ့ပန်းလို့ကြောင်းနေဖြစ်သွားတယ်။အဲ့တော့ဒီနေ့တန်ကြပ်အချိန်တွေကဒီမှုအရာအရန်ယူကောင်းလာတယ်ဥပမာတန်ကြပ်ကားတွေရလာတယ်အလတ်ရှင်တွေများလာတယ်နောက်ပြီးတော့သူပြင်းမတဲ့တွေညားလာတယ်ဒါဒီကျွန်တော်တို့ခိုးနေတော့လို့တန်ကြပ်ပုံစံကိုပြန်သွားနိုင်ဖို့တော့စီလန်းနေပြီဖြစ်တယ်လို့ကျွန်တော်ယူဆပါတယ်အဲ့ဒါကလည်းဒီပွင့်အစိုးရအပြောင်းလဲကြောင်းပေါ့ဒီကပြည်သူတွေယူလာတဲ့ လူလားချက်တွေကြောက်မယ်လို့ပဲကျွန်တော်စပါတယ
်။ဒါပြင်တန်ကြာရင်ကျေမှုပြန်လဲထွန်းကားလာတာဟာမြန်မာလူ့အဖွဲ့အစည်းကတောင်းတနေတဲ့ဒီမိုကရေစီစနစ်အလေးအကျင့်အတွက်အလားအလာကောင်းဖြစ်တယ်လို့ကိုစရာလွင်ကသုံးသပ်ပါတယ်
။ဒီတန်တဲ့ရင်ကျေမှုကိုကျွန်တော်တို့အရွယ်ပေါ့လူငယ်တွေပါဝင်အခုလက်ရှိမျိုးဆက်ကလေးလေးတွေကအစဒီချက်ဆိုတဲ့အပေါ်မှာရှင်နီးခွင့်ရလာတာအမျက်ပဲ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ပြတန်းခဲ့ရတဲ့စင်းကြံတစ်ခုလုံးကတန်ချက်ဆိုရင်လုံးဝမရှိခဲ့ရဘူး။ကျွန်တော်တို့တကြံမှာရေပတ်တယ်ပြော့စကားရေလျှောက်တယ်ဒါပဲ။အဲ့နှစ်ခုပဲရှိတယ်။အဲ့တော့အခုချိန်မှာကျွန်တော်တို့လူငယ်တောက်ကြောင်သားဒီကတန်တကားတွေထွက်တဲ့အဆင့်တွေရရှိလာတယ်။တန်တကားတွေညာလာတယ်။ပြီးတော့ကြီးတဲ့သူတွေမှာကလေးရဆဒီတန်တဲ့ပုံမှာစိတ်ဝင်စားနေကြီးချူလာတာတွေ့ရတယ်။အားပြလာတာတွေ့ရတယ်။အဲ့တော့အဲ့ဒါကအဲ့ဒီအကောင်းလက္ခဏာဆောင်တဲ့ဟာပဲဖြစ်တယ်။ပြီးတော့အခုဆိုလို့ရှိရင်ဒါဒီနေ့မှစပြီးတော့အစိုးရဒီတန်တဲ့ကိုမစီစစ်တော့ဘူး။စဉ်းစားနေမှရှိတော့ဘူး။တောင်းတမှုတောင်းယူလို့လုပ်ရမယ်။ပြီးတော့ဖွင့်ပေးလိုက်တဲ့အခါမှာကျွန်တော်ဒီမိုကရေစီရဲ့ practice ဖြစ်တယ်ပေါ့ဗျာ။လွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်ဖြစ်လာတယ်။နောက်ပြီးအဲ့ဝေဖန်မှုကိုတီးကန်နိုင်တာနဲ့ရင်းချမှုပုံစံတစ်ခုကိုကျွန်တော်ရတယ်။နိုင်ငံရေးကြီးမှုအသက်တစ်ခုကိုကျွန်တော်တို့သွားနိုင်လိမ့်မယ်။အဲ့ဒါတိုင်းပြည်အတွက်နိုင်ငံရေးအမျက်ပဲလို့ကျွန်တော်ကယူဆတယ
်။ဒါကြောင့်လာမယ့်နှစ်တကြံတွေမှာလည်းအခုလိုတန်ကြာထိုးပြီးခေတ်စနစ်ကိုတတ်မှတ်အောင်ထောက်ပြဝေဖန်နိုင်ဖို့ဆက်ပြီးကြိုးစားသွားမယ်လို့သူ့စိတ်ကူးစိတ်တမ်းတွေကိုကိုစရာလွင်ကပြောပါတယ်ခင်ဗျာ
။နိုင်ငံရေးရှေ့စနစ်ဘဝအမြဲချုပ်နေပါစေ။အောင်မြင်ပါစေ။Can't you hear my cry?